တော်တဆင်မြန်ရှင်သမရဘုရှ်က CIA အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီအတွက်ညွှန်ကြားရေးမှူးအသစ်တစ်ယောက်ကိုခန့်မှန်းမြန်ရွေးချယ်ခံထားဖို့ရှိပါတယ်။ဘယ်သူကိုအဆိုပြုမလဲဆိုတာကိုတော့ဒီနေ့ကြေညာဖို့ရှိတယ်လို့ VOA သတင်းတောက်ပေါ်လာဝေဒစင်ကပြပို့ထားတာကိုဒေါက်ခင်စိုးဝင်းကဆက်ပြီးတော့တင်ပြပေးပါလားရှင်
။ကောင်းပါပြီနန္ဒာကြီး။အင်ဂျူရောကနေရွေးချယ်အဆိုပြုမယ်သူကိုကွန်ဂရက်စ်တော်မှာအကြီးအကျယ်တိုက်ခိုက်ရဖို့များပါတယ်။အမျိုးသားထောက်လှမ်းရေးအဖွဲ့ဒုတိယညွှန်ကြားရေးမှူးဗိုလ်ချုပ်ကြီးမိုက်ကယ်ဟေဒန်ကိုပဲအားလုံးကဝိုင်းကြီးလက်ညှိုးထိုးကြမယ်လက္ခဏာပါပဲ။သူကလောလောဆယ်ပြည်ထောင်စုအစိုးရအတွက်ထောက်နှံရေးအေဂျင်စီတွေအားလုံးအကြားပူးပေါင်းဆက်သွယ်ညှိနှိုင်းရတာတွေကြီးကြပ်တာတွေကိုတာဝန်ယူထားရသူပါပဲ။အထင်ကြီးရလွှတ်တော်အမတ်တွေကသူဟာထောက်နှံရေးလုပ်ငန်းတွေမှာခိုင်ခိုင်မာမာကင်တွယ်နိုင်တဲ့ထက်မြက်တဲ့လူတော်တဦးလို့ချီးကျူးကြပါတယ်။ဒါပေမဲ့အရက်ဖက်အေဂျင်စီမှာအခုလိုစစ်ဖက်ကလူတစ်ယောက်ကိုဥဆောင်ဖို့အဆိုပြုတာကတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့စိုးရိမ်မကင်းဖြစ်နေကြပါတယ်။အောက်လွှတ်တော်ထောက်နှံရေးကော်မတီဥက္ကဋ္ဌပီတာဟော့ခ်စထရာကဒီတစ်ခါတော့လူရွေးတာမှားပြီလို့အင်ဗျူတော်ကိုအမှားစကားပါပြီကြောင်း Fox ရုပ်မြင်သံကြားနဲ့တွေ့ဆုံကမှပြောပါတယ
် I don't think you can underestimate the difficulty in rebuilding reshaping
agency CIA ကိုအသွင်ပြောင်းလဲဖို့နဲ့ပုံသစ်ဖော်ဖို့ပြန်လည်တည်ဆောက်ဖို့အခက်အခဲတွေရှိတယ်ဆိုတာ short တွေ့လို့ရမယ်လို့ကျွန်တော်မယူဆပါဘူးဒီချိန်မှာဒါတွေအခြေတင်ဆွေးနွေးဖို့မလို့အပ်ပါဘူ
းအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ထိပ်တန်းဒီမိုကရက်အမတ်တဦးဖြစ်သူဒိုင်ယန်ဖိုင်စတိုင်းကတော့ CIA ညွှန်ကြားရေးမှူးယာရုနေရာအတွက်အရသားပဲခန့်အပ်ရမယ်ဆိုတဲ့ဥပဒေတရားပြဋ္ဌာန်းဖို့ကွန်ဂရက်စ်တော်အနေနဲ့စဉ်းစားရတော့မယ်လို့ ABC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံကမှအခုလိုပြောပါတယ
် This isn't the DIA or the NSA which are military agencies This is a civilian
ဒါကာကွယ်ရေးထောက်လှမ်းရေးအေဂျင်စီမှမဟုတ်တာပဲ NSA အမျိုးသားလုံခြုံရေးအေဂျင်စီလည်းမဟုတ်ဘူးလေအဲ့ဒါတွေကစစ်တပ်ကကင်ရမယ့်အေဂျင်စီတွေပဲ CIA ဆိုတာကအရက်ဖက်အေဂျင်စီလေအရက်ဖက်ကပဲတာဝန်ယူရမယ့်အဓိပ္ပာယ်ဆောင်ပါတယ်လို့ပြောပြသွားတာပါဘွေချုပ်ကြီးဟေဒင်ကအမျိုးသားလုံခြုံရေးအေဂျင်စီအကြီးအကဲဟောင်းတဦးဖြစ်ပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးစိတ်ပွဲရဲ့တစိုက်တဒေတာဖြစ်တဲ့အငင်းပွားဝယ်ရှေ့ဝယ်ထောက်လှမ်းရေးအစီအစဉ်ကိုဝိုင်းဝန်းကူညီခဲ့သူဖြစ်ပါတယ်။သူကိုအထက်လွှတ်တော်မှအတီးပြုတ်ကြားနာတဲ့အခါအဲ့ဒီအစီအစဉ်ကတော့အစ်စ်တဖန်ပြန်လည်စမ်းသစ်လာအောင်မှာပါလို့ပြောဆိုနေကြပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican အမတ် Pat Roberts ကတော့ကြားနာပွဲကျင်းပတဲ့အခါပြည့်ပြည့်သားသားနဲ့မင်းစရာရှိတာမင်းဖို့စီစဉ်ထားတယ်လို့ CNN ညွှန်ပြတန်ကြားဌာနကအခုလိုပြောပါတယ
် We always have an obligation to have every senator have the opportunity to express
အဆိုပြုထားတဲ့လူကိုမေးခွန်းတွေထုတ်ဖို့သူတို့စိုးရိမ်နေတာဘာပဲဖြစ်ဖြစ်မေးပိုင်ခွင့်ရှိပါတယ်အထက်လွှတ်တော်အမတ်တိုင်းမှာသူတို့ရဲ့စိုးရိမ်ကြောက်ကြမှုတွေကိုအလေးနဲ့ထုတ်ဖော်ပြောဆိုခွင့်အခွင့်အရေးရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့တာဝန်အရအမြဲလိုက်နာကျင့်သုံးနေပါတယ်
သူဗိုလ်ချုပ်ကြီးဟေဒင်ကိုထောက်ခံမလားဆိုတာကိုမပြောပေမဲ့စစ်အေးကာလကနေအကြမ်းဖက်မှုတိုက်ဖြတ်ရေးစစ်ပွဲကာလကိုအသွင်ကူးပြောင်းနေတဲ့အချိန်မှာ CIA American ဗဟိုထောက်လှမ်းရေးအေဂျင်စီအနေနဲ့ခက်ခဲကြမ်းတမ်းတဲ့အခြေအနေတွေကိုဖြတ်သန်းနေရပြီးဘသူပဲတက်တဲ့ဒီနေ့ခေတ်ရဲ့တောင်းဆိုချက်တွေကို CIA အဖွဲ့ကြီးကပြည်မီအောင်စွမ်းဆောင်နိုင်ဖို့အာရုံစိုက်ရမှာဖြစ်တယ်လို့သာဖြေဆိုလိုက်ပါတယ်ရှင်